ထမ်းမြမနေဆက်မှာကိုဗစ်ကာလကန့်သတ်ပိတ်ဆို့နေတဲ့ကြားကမြန်မာတွေ၄၀နီးပါးဖမ်းမိတာကြောင့်တချို့ကတော့လူပုံကမှုဥပဒေနဲ့စစ်ဆေးမှုတွေလုပ်နေပါတယ်ဒီသတင်းကိုတင်ပြပေးလိုပါတယ်ကျမအေးပါပါထမ်းမြမနေဆက်တက်ခရိုင်တဆောင်ရမြို့နယ်ဗန်းမဲတန်အမှတ်1ကျွာနီးမှာဩဂုတ်လ17ရက်နေ့ညက တရားစစ်ဆေးရေးကိုပြန်မောင်းပြေးသွားကြတာပါဒီအတွက်ရဲတပ်ဖွဲ့ဝင်တွေဟာကားနောက်ကိုတနအီကျော်ကြာလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရကြောင်းတဆိုင်ရမြို့နယ်ရဲအရာရှိစံခက်တဆိုကထုတ်ဖော်ပြောဆိုသွားပါတယ်မြန်မာနိုင်ငံသားတွေဟာကိုဗစ်ကာလအတားအဆီးတွေကြားမှာနေ့စဉ်ဖမ်းဆီးခံရရကြောင်းမြန်မာနိုင်ငံသားတွေဟာကိုဗစ်အတားအဆီးတွေကြားကနေ့စဉ်ဖမ်းဆီးခံရရကြောင်း AAC အလို့သမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းအခုလိုပြောပြပါတယ်။
ကျွန်တော်တို့မင်းညာကတော့ဒီမြန်မာဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါကိုထိုင်းနိုင်ငံနဲ့ကိုခိုးဝင်တဲ့သူတွေပေါ့မအားလို့ဒီမားတွေပေါ့အားလုံးဆက်လေးဦးပါမှာဒီကျွန်တော်တို့ဒီတဆောင်ရမ်းနေနေတယ်ပေါ့နော်ကျွန်တော်တို့ဒီတဆောင်ရမ်းနေနေတဲ့မှာဖြတ်တန်းနေချိန်မှာကျွန်တော်တို့ဖမ်းမိတာပါအဲဒီမြန်မာလူ့သမားဆက်လေးဦးကိုတဲဆောင်ရတဲ့လူကတော့ကားမောင်းလို့တဲဆောင်တဲ့ကားမောင်းသ နေ့မှာကျွန်တော်တို့ဖမ်းမိတယ်၅ဦးဖမ်းနိုင်တယ်ဒီမနေ့ကမတိုင်းတာမှာဆိုတော့ကျွန်တော်တို့၁၄ယောက်တစ်ဖွဲ့၅ယောက်တစ်ဖွဲ့ဖမ်းမိတယ်ဒါကျွန်တော်တို့သိထားတဲ့တင်းပေါ့တခြားနေရာတွေကတင်းတွေတော့ရှိအောင်ပါပါအဲကျွန်တော်မြန်မာနိုင်ငံသားတွေကတော့ဆိုလိုတာကတော့မြန်မာနိုင်ငံသားတွေကအခုကိုဗစ်ကာလဆက်တဲမှာဆိုနေ့စဉ်ခိုးဝင်နေတဲ့သဘောပါပဲခင်ဗျာဟုတ်ကဲ့ဆိုင်ဘက်ကလည်းတစ်တင်းမမဖမ်းနေတော့နေ့စဉ်ဖမ်းမိနေတဲ့ပုံစံဖြစ်နေပါတယ်မှာဟုတ်ကဲ့
တဆောင်ရမ်းဘက်ကနေမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ကားမောင်းသူဟာတောင်ပေါ်သားလက်မှတ်ကင်ဆောင်ထားသူအသက်24နှစ်ရွယ်ကိုတစ်ဆိုသူဖြစ်ပြီးကားပေါ်မှာအထောက်အထားဆက်ရက်ဆက်ရမ်းမရှိတဲ့မြန်မာနိုင်ငံသား14ဦးလိုက်ပါလာတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်ထိုင်းရနာပိုင်းနေကလူပုံကူးမှုမှုကိဥပဒေနဲ့အရေးယူဆောင်ရွက်ဖို့အတွက် KIA ရဲစခန်းမှာဆက်လက်စစ်ဆေးနေပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်အရကိုတစ်ဟာတဆောင်ရမ်းဒေသမှာအချိန်ချင်းလူကုန်မှုတွေသူလူတွေကိုပို့ဆောင်ပေးနေသူဖြစ်ပြီးနေဆက်ကလည်းပွဲစားတွေလာခေါ်မဲ့နေရာအထိပို့ဆောင်ပေးခဲ့တာပါမြန်မာနိုင်ငံသားတွေကတော့ထိုင်းနိုင်ငံမှာအလုပ်ရဖို့အတွက်တဦးကိုဘတ်ငွေ1000ကျပ်အထိပေးပြီးမြန်မာနိုင်ငံဘက်နေဆက်တော်လန်းတွေကလည်းအလုပ်ပွဲစားတွေကခေါ်ဆောင်လာခဲ့ကြတယ်လို့ဆိုပါတယ်နှစ်နိုင်ငံနယ်စပ်မိုးရေမြစ်ခေါ်တောင်ရင်မြစ်ကိုဖျက်ကျော်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကထိုင်းနိုင်ငံဘက်ကနေကားတွေနဲ့လာရောက်ခေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဩဂုတ်လ17ရက်နေ့ကလည်းနကွန်ဖနုတ်ခရိုင်မှာလည်းခိုးဝင်နေတဲ့မြန်မာနိုင်ငံသား22ဦးကိုဖမ်းမိခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနည်းဆုံးအစ်စ်နိုင်ငံထဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်ထဲမှာပဲထည့်သွင်းထားသေးဖြစ်ပါတယ်ရှင်